မော်စလီအများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြေညာချက်ကြောင့်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းအများနဲ့နေထိုင်ခွင့်ရရှိထားသူတွေကျောင်းသားတွေနဲ့အလုပ်သမားတွေအမေရိကန်လေးစိတ်တွေမှာထိမ့်သိမ်းခံရတာအမေရိကန်ကိုပြန်တမ်းမဲ့နိုင်ငံတကာလေရင်တွေမှာလိုက်ပါခွင့်တားမြစ်ခံရတာတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်လိုက်ပါတယ်။တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုဆက်ရောက်လာပြီးနောက်ဖမ်းဆီးခံထားရသူတွေကိုဌာနေပြန်ပို့မယ့်အရေးယာယီတားဆီးတဲ့အရေးပေါ်အမိန့်ကိုနယူးယောက်ကခရိုင်တရားသူကြီးအန်ဒေါ်နလီကမနေ့စနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီတားမြင့်မိန်ထဲမှာတော့ဒုက္ခသည်လျှောက်ထားမှုအတိပြုချက်ရရှိထားသူတွေလည်းအကျုံးဝင်ပါတယ်။အမိမြေလုံချိုရေးဝန်ကြီးဌာနကတော့တရားရုံးအမိန့်အတိုင်းလိုက်နာဆောင်ရွက်မယ်လို့တင်းင်းကနေနဲ့အစောပိုင်းထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံနဲ့ပြည်သူတွေအပေါ်နိုင်ငံတွင်းဝင်ရောက်လာသူတွေရဲ့ချင်းချောက်ခံရမှုမရှိစေရေးလှုံ့ဆော်တဲ့သမ္မတရဲ့အမိန့်ကိုလည်းလိုက်နာဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကသမ္မတထရန့်ရဲ့အမိန့်ကြေညာချက်လက်မှတ်ထိုးထုတ်ပြန်လိုက်ပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရသူအနည်းဆုံး190လောက်ရှိပြီလို့လည်းပြည်ထောင်စုအာဏာပိုင်တို့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ရှင်။